COVID-19 ကပ္ပကပေးကြောင့်ထိခိုက်နေနာမှုရှိနေတဲ့လုပ်ငန်းတွေကိုမြမအစိုးရကအကူအညီပေးရမှာအသေးစားနဲ့အလက်စားလုပ်ငန်းငယ်တွေပို့ပြီးထိထိရောက်ရောက်အကူအညီရရှိအောင်လို့ဆောင်ရွက်သွားမယ်ဆိုတဲ့သတင်းကိုပြောပြပေးပါမယ်။ကပ္ပကယောဂါကြောင့်ထိခိုက်နေနာတဲ့လုပ်ငန်းတွေပြန်လည်လည်ပတ်အောင်အစိုးရကအကူအညီထောက်ပံ့နေတာတွေရှိပေမဲ့လုပ်ငန်းကြီးတွေသာအများစုရပြီးအသေးစားနဲ့အလက်စားလုပ်ငန်းငယ်အများစုကချင်းငွေမရဘူးလို့ဝေဖန်မှုတွေရှိနေပါတယ်။ဒီချင်းွေထောက်ပံ့တဲ့အစီအစဉ်ဟာမြမအစိုးရကကိုဗစ် -19 စီးပွားရေးကုစားမှုအစီအစဉ်ကြီးရဲ့အစိတ်ပိုင်းတစ်ရပ်ပဲဖြစ်ပါတယ်။ဒီအစီအစဉ်အတွက်အစိုးရကစက်ငွေဘီလီယံ100ကျော်ရထားပြီးဒီထက်လည်းပိုသုံးဆွဲသွားဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အခုချိန်ထိအကူအညီချင်းွေချပေးတာမှာမညီမျှမှုတွေရှိတယ်လို့လုပ်ငန်းငယ်တွေအများအပြားအတွက်ကတော့ချင်းွေရဖို့အခက်အခဲတွေရှိနေတယ်လို့သိရပါတယ်။ဒါကြောင့်ဒီအစီအစဉ်မှာလုပ်ငန်းငယ်တွေအကူအညီရဖို့စမ်းစစ်ပြင်ဆင်တာတွေလုပ်သွားမယ်လို့အသစ်ဖွဲ့လိုက်တဲ့စီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကောင်းဆောင်နေပြည်တော်ဒုမျိုးတော်ဝင်ဦးရဲမင်းဦးက VOA ကိုပြောပါရစေ
။ကျွန်တော်တို့ကလုပ်ငန်းတွေကိုအမျိုးအစားပြန်ခွဲရမယ်ကြ။အခုထောက်ပံ့လိုက်လို့6လတွင်ပြန်ကောင်းလာမယ်လုပ်ငန်း။အဲ့ဒီခွဲပြီးအဲ့ကျွန်တော်တို့တွေ့ရှိချက်ကိုကျွန်တော်တို့ဒီခုန Working Company ကိုတင်ပြမှာပေါ့။ဘယ်သူ့ကိုဦးစားပေးထောက်ပံ့မလဲတော့ Working Company ကဆုံးဖြတ်မှာပဲကျွန်တော်တို့ကမဆုံးဖြတ်ဘူး။ဒီနည်းသုံးအမှန်ပေါ့ရဖို့ကျွန်တော်မြင်မြန်စတဲ့လုပ်မယ်တအားမြင်မြန်တင်ပေးမယ်တချို့ဟာတွေလည်းကျွန်တော်မှလို့ပို့စီပြီးနေပြီသက်ဆိုင်ရဲ့လက်ညင်ကျေယူပြီးတာနဲ့ကျွန်တော်တို့အဲ့ဒီကံသားလေးကိုဦးစားပေးလုပ်ဖို့ပေါ့မြန်မာနိုင်ငံဒီစိုက်ပျိုးရေးတိုင်းကြီးဖြစ်တယ်စိုက်ပျိုးရေးစိုက်ပျိုးရေးနဲ့ဆက်နွယ်တဲ့လုပ်ငန်းစိုက်ပျိုးရေးနဲ့ဆက်နွယ်တဲ့ထုတ်လုပ်မှုလုပ်ငန်းအဲ့ဒီပတ်တီကိုကျွန်တော်ကရက်ချီချက်လို့တော့မရဘူးဦးစားပေးတဲ့မှာတော့မချစ်မနေတို့တို့ကိုထည့်ပေးရမယ
်ညောင်ရွှေကဟိုတယ်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအောင်ကျော်မိုးကတော့လက်ရှိချိန်မှာနေမျိုးတွေကလုပ်ငန်းရှင်တွေကချင်းွေရနိုင်မှုအခက်အခဲတွေရှိနေတာနဲ့ပတ်သက်လို့အခက်အခဲတချို့ကိုဖြေလျှော့ပေးဖို့လိုလားတယ်လို့ဆိုပါတယ
်။မြေရတူဒီကအခုရင်းအမိနဲ့တအားနည်းတယ်ကချမ်းသာတယ်။အချိန်မလောက်ဘူးပေါ့နော်ကျွန်တော်ရှိတာညနေညနေနဲ့ခရိုင်ကိုတွားယူကြတာလို့နော်ခရိုင်နဲ့တခါတင်းနေရုံတွားယူကြတာလို့တိုင်းရုံတွားယူကြတာလို့ဒါမျိုးတွေကတော့ဖြစ်နေတာပေါ့နော
်။အစိုးရရဲ့ COVID-19 စီးပွားရေးကုစားမှုအစီအစဉ်ကိုမူဝါဒချမှတ်ဆောင်ရွက်ဖို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်ဆံရေးဝင်းကြီးဌာနပြည်ထောင်စုဝင်းကြီးဦးတောင်ထွန်းကိုဦးဆောင်စေပြီးစီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီဖွဲ့ထားတာဖြစ်ပါတယ်။အဲ့ဒီကော်မတီရဲ့လက်တွေ့လုပ်ငန်းတွေအကောင့်ထဲပို့ဖို့လုပ်ငန်းတာဝန်တွေကိုထပ်ဖွဲ့ခဲ့တာဖြစ်တယ်လို့အဲ့ဒီလုပ်ငန်းအဖွဲ့ကောင်းဆောင်ဦးရဲမင်းကပြောပါတယ်
။အဲ့ဒီ working committee ကနေဒါတွေလုပ်ချင်တယ်ဥပမာထပ်ပါတော့ဝေချီချင်တယ်ဘယ်လိုလုပ်ငန်းတွေကိုချီချင်တယ်ဘယ်နဲ့ဘလောက်ကာလအထဲမှာပြီးအောင်ချီချင်တယ်အဲစီးပွားရေးလုပ်ငန်းနဲ့ပတ်သက်လို့ဘယ်လိုစီးပွားရေးလုပ်ငန်းတွေကိုပြုတုတက်အောင်လုပ်ချင်တယ်အဲ့လိုဟာတွေကိုအပေါ်က working committee ကတော့ဆုံးဖြတ်ပေးရတယ်အဲသူတို့စီးပွားရေးထွက်လာတဲ့ language ကိုကင်ပြီးတော့မှကျွန်တော်တို့ test board ကအမြန်ဆုံးနည်းနဲ့ဘယ်လိုကောင်းတဲ့ form လဲအကျိုးအစီအစဉ်ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်တို့လုပ်ပေးရမှာဗ
ျလက်လောမှာတော့အစိုးရဘက်ကတတိယအတုံနေတဲ့လုပ်ငန်းရှင်တွေကိုချင်းငွေတွေချပေးနေပြီဖြစ်ပါတယ်ဒီလိုချပေးတာမှလိုအပ်တဲ့လောက်မရနိုင်တာလုပ်ငန်းငယ်တွေမရတာနဲ့ဟိုတယ်လုပ်ငန်းပြည်တော်စုဝင်ကြီးမိသားစုပိုင်းဟိုတယ်ကိုငွေပမာဏများများနဲ့ကနအူးချပေးတာတွေအပေါ်ဝေဖန်မှုတွေရှိနေကြပါတယ်။အခုစဖွဲ့လိုက်တဲ့သူတို့လုပ်ငန်းအဖွဲ့အနေနဲ့ကတော့ကော်မတီကဆုံးဖြတ်နိုင်ဖို့မှန်ကန်တဲ့အချက်လက်တွေကိုစုဆောင်းတင်ပြပေးသွားမှာဖြစ်တယ်လို့ဦးရဲမင်းကပြောပါတယ
်။ကျွန်တော်တို့ရဲ့ SME တွေကတကယ်အချိန်မှာ SME ကော်မတီကလုပ်ခဲ့တဲ့အတွေ့အကြုံတချို့ကိုပြန်ယူရမယ်။နောက်တစ်ခါဘန်တွေကဂျိုက်ကာနဲ့ပေါင်းပြီး2 step လုံးပေးနေရှိတဲ့ SME တွေ2 step လုံးရဲ့ကောင်းတဲ့စနစ်တွေလည်းကျွန်တော်တို့ကပြန်ယူရမယ်။ကြည့်ပြီးတော့ဒီ SME တွေကိုချင်းွေတကယ်ရဖို့အတွက်ကတော့ကျွန်တော်တို့တချို့ဟာလေးတွေမှာပြန်ကျင်းရမယ် documentation ပြန်ကျင်းရမယ်ပြန်ကျင်းပြီးတော့ကျွန်တော်တို့ပေးရမယ်ပေါ့သတိထားမှာတစ်ချက်ပဲအခုပေးတာအားလုံးဒီချင်းွေချင်းွေစီမင်းစီကံစားရစားတိုင်းပြည်စုံမှာဒါချင်းွေဆက်လျှောက်ပေးရမယ်ကျွန်တော်တို့အလွယ်ဆုံးဖြစ်အောင်တော့ကျွန်တော်စူးစမ်းပေးမယ်ဒါပေမဲ့လိုအပ်ချက်ကတော့ SME လုပ်ငန်းတွေကစူးစမ်းပြီးဖြည့်ပေးရမယ
်စီးပွားရေးတက်ရောက်မှုအပေါ်ကုစားရေးကော်မတီလုပ်ငန်းအဖွဲ့ကိုနေပြည်တော်ဒုမျိုးတော်ဝင်ဦးရဲမင်းဦးကိုဦးဆောင်စေပြီးဆက်ဆက်ဝန်ကြီးဌာနအသီးသီးကအကြီးတန်းအရာရှိတွေနဲ့မေလ14ရက်နေ့ရက်စွဲနဲ့ဖွဲ့စည်းခဲ့တာပါသူတာဝန်ထဲမှာ COVID-19 တုံ့ပြန်မှုချင်းွေကိစ္စတွေကိုတုံ့တက်စစ်ဆေးပေးဖို့အပြင် COVID-19 စီးပွားရေးအပေါ်တက်ရောက်လာနိုင်ခြေတွေကိုလည်းတုံ့တက်ပြင်ဆင်ဆောင်ရွက်ပေးဖို့ဆိုတာတွေလည်းပါဝင်ပါတယ်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်